ယောမဩဝါဒစာအခန်းကြီးနှစ
်သူတစ်ပါးကိုစစ်ကြောစီရင်တက်တော်သူဒင်းသည်ကိုအပြစ်ကိုမဖုံးနိုင်ရာအကြောင်းမူကားဒင်းသည်စစ်ကြောစီရင်သောအမှုကိုပင်ကိုယ်တိုင်ပြုသည်ဖြစ်၍သူတစ်ပါးကိုစစ်ကြောစီရင်သည်တွင်ကိုယ်အပြစ်ရှိကြောင်းကိုစီရင်ဆုံးဖြတ်ရာရောက်၏ဘုရားသခင်သည်ထိုတို့ပြုသောသူတို့ကိုစီရင်တော်မူခြင်းအရာသည်သမားတရားနှင့်ညီသည်ကိုငါတို့သိကြ၏ထို့သောသောအမှုကိုကိုယ်တိုင်ပြုလျက်ပင်သူတစ်ပါးပြုသည်ကိုစစ်ကြောစီရင်သောသူသင်သည်ဖျားသခင်စီရင်တော်မူခြင်းနှင့်လွတ်မြီဟုထင်မှတ်သလားဖျားသခင်ယေရှုတော်သည်သင်ကိုနောင်တလမ်းသို့သွေးဆောင်သည်ကိုမတိမမတ်ဘဲကြွယ်ဝစွာယေရှုပြုတော်မူခြင်းတီးခံတော်မူခြင်းစေရှိတော်မူခြင်းတို့ကိုမတိမဲ့မင်ပြုသလားထို့သောပြုလျင်စိတ်ခိုင်မာ၍နောင်တမရသည်နှင့်အညီဒေါသနေတည်းဟုသောဖျားသခင်တရားတော်ထင်ရှားသောနေ၌ကိုခံစရာဖို့အမျက်ဒေါသကိုစီးဘူးသလားဖျားသခင်သည်လူအသီးသီးတို့အားမိမိတို့အကျင့်နှင့်အလျောက်အကျိုးအပြစ်ကိုဆတ်ပေးတော်မူလတံကောင်းသောအကျင့်ကိုအမြဲကျင့်၍ဘုံအတရေကို၎င်းမဖောက်ပြန်သောဇာတိကို၎င်းရှာသောသူတို့အားထာဝရအသက်ကိုပေးတော်မူလတံငြင်းဆန်သောသဘောရှိ၍တမာတရားကိုနားမထောင်ဘဲမတရားသဖြင့်ကျင့်သောသူတို့ကိုကပြင်းစွာသောဒေါသအမျက်ထွက်တော်မူလတံရှေးဥစွာ၌ယူဒာလူနောက်၌ဟေလသလူဆိုးညင်သောအမှုကိုပြုသောသူရှိသမျှတို့သည်ကြီးစွာသောဆင်းရဲဒုက္ခဝေဒနာကိုခံရကြလက်တံရှေးဥစွာ၌ယူဒာလူနောက်၌ဟေလသလူကောင်းသောအကျင့်ကိုကျင့်သောသူရှိသမျှတို့သည်ဘုံအတေချမ်းသာကိုခံစားရကြလက်တံဖျားသခင်သည်အဘယ်သူဤမျက်နာကိုမျှမတ်တော်မူပညာတရားကိုမသိဘဲပြစ်မာသောသူတို့သည်ပညာတရားမဲ့ပျက်စီးခြင်းသို့ရောက်ကြလိမ့်မည်ပညာတရားကိုသိလျက်ပင်ပြစ်မာသောသူတို့သည်ပညာတရား၏စီရင်ခြင်းကိုခံရကြလိမ့်မည်အကြောင်းမူကားတရားနာသောသူသည်ဘုရားသခင်ရှေ့၌ဖြောင့်မတ်သည်မဟုတ်တရားကိုကျင့်သောသူသာလျှင်ဖြောင့်မတ်ရာသို့ရောက်လိမ့်မည်သာသနာပလူတို့သည်ပညာတရားတော်ကိုမသိဘဲကိုယ်အလိုလျောက်တရားတော်ကိုကျင့်သောအခါသူတို့သည်ပညာတရားတော်ကိုမသိဘဲကိုယ်ကျင့်တရားကိုအမိပြုသည်ဖြင့်၎င်းကိုတည်သောစိတ်နှလုံးသည်တည်တည်ခံသည်ဖြင့်၎င်းအချင်းချင်းဆွေးနွေးဆင်ခြင်၍အပြစ်တင်လျက်လွတ်လျက်နေသည်ဖြင့်၎င်းမိမိတို့စိတ်နှလုံးထဲ၌မှတ်သားသောတရား၏အကျိုးကိုထင်ရှားစွာပြကြ၏ငါဟောပြောသောဧဝံဂေလိတရားအတိုင်းဖျားသခင်သည်ယေရှုခရစ်အားဖြင့်လူတို့၏မထင်ရှားသောအမှုအရာတို့ကိုစစ်ကြောစီရင်တော်မူသောနေ့၌ထိုတို့စီရင်တော်မူလက်တံတင်းသည်ယူဒလူဟုသမုတ်ချင်းကိုခံသောသူပညာတရားတော်ကိုကိုးစားသောသူဖျားသခင်ကိုအမိပြု၍ဝါကြွားသောသူအလိုတော်ကိုတည်တော်သူပညာတရားတော်ကိုလေ့ကျက်သဖြင့်ခြားနာသောအရာတို့ကိုပိုင်းခြားတတ်တော်သူဖြစ်သည်နှင့်လူကန်းတို့အားလမ်းပြတော်သူမောင်မိုက်၌နေတော်သူတို့ကိုလင်းစေတော်သူလူမိုက်တို့ကိုဆုံးမတတ်တော်သူသူငယ်တို့ကိုနီးပေးတော်သူပညာတရားတော်အဖြစ်ပညာကို၎င်းတမာတရားကို၎င်းရိပ်မိသောသူဖြစ်သည်ဟု၍ကိုယ်ကိုထင်မှတ်တတ်သည်မှန်လျေသူတစ်ပါးကိုဆုံးမလျက်ပင်ကိုယ်ကိုမဆုံးမသလားသူဥစ္စာကိုမခိုးနှင့်ဟုတရားဟောလျက်ပင်ကိုယ်တိုင်ခိုးသလားသူမယားကိုမပြစ်မာနှင့်ဟုဆိုလျက်ပင်ကိုယ်တိုင်ပြစ်မာသလားရုပ်ထုကိုဆက်ဆုပ်ယုံရှာလျက်ပင်ဗိမာန်တော်ကိုလူယူဖျက်ဆီးသလားပညာတရားတော်ကိုအမိပြု၍ဝါကြွားလျက်ပင်ထိုတရားကိုလွန်ကျူး၍ဘုရားသခင်၏ဂုံအတိတော်ကို ရှုတ်ချသလောအကြောင်းမူကားကျမ်းစာ၌လာသည်နှင့်အညီ
တပါးအမျိုးသားတို့သည်သင်တို့အကျင့်ကိုထောက်၍ဘုရားသခင်နာမတော်ကိုကဲ့ရဲ့တကြ၏
သင်သည်ပညာတရားကိုကျင့်လျင်အရေးပြားလီးချင်းအဖြစ်အကျိုးရှိ၏ပညာတရားကိုလွန်ကျူးလျင်သင်၏အရေးပြားလီးချင်းသည်အရေးပြားမလီးဘဲဖြစ်ပြန်၏ထိုမှတပါအရေးပြားလီးချင်းကိုမခံသောသူသည်တရား၌ပါသောပညာတို့ကိုစောင့်ရှောက်လျင်ထိုသူ၏အရေးပြားမလီးဘဲအဖြစ်ကိုအရေးပြားလီးချင်းအဖြစ်ကဲ့သို့မရသည်မဟုတ်လောအရေးပြားလီးချင်းကိုမခံသောသူသည်လည်းကိုယ်အလိုလျောက်ပညာတရားကိုကျင့်လျင်ကျမ်းစာနှင့်အရေးပြားလီးချင်းရှိလျက်ပင်ပညာတရားကိုကျူးလွန်သောသူကိုတရားတွေ့၍အရှုံးခံစေမည်မဟုတ်လောအကြောင်းမူကားအပြင်အားဖြင့်သာယူဒလူဖြစ်သောသူသည်ယူဒလူမှန်မဟုတ်အပြင်အားဖြင့်သာကိုယ်အသား၌အရေးပြားလီးချင်းသည်အရေးပြားလီးချင်းအမှန်မဟုတ်အတွင်းအားဖြင့်ယူဒလူဖြစ်သောသူသည်ယူဒလူမှန်၏အရေးပြားလီးချင်းလည်းကြမ်းဟောင်းတရားအားဖြင့်မဟုတ်ဘဲဝိညာဉ်တော်တရားအားဖြင့်စိတ်နှလုံးနှင့်ဆက်ဆိုင်၏ထို့သောအရေးပြားလီးချင်းကိုခံသောသူ၏အချီးအမွမ်းသည်လူအလိုနှင့်မဆိုင်ဖျားသခင်အလိုတော်နှင့်ဆိုင်သည်
သင်တို့အကျင့်ကိုထောက်၍ဘုရားသခင်နာမတော်ကိုကဲ့ရဲ့တကြ၏
သင်သည်ပညာတရားကိုကျင့်လျင်အရေးပြားလီးချင်းအဖြစ်အကျိုးရှိ၏ပညာတရားကိုလွန်ကျူးလျင်သင်၏အရေးပြားလီးချင်းသည်အရေးပြားမလီးဘဲဖြစ်ပြန်၏ထိုမှတပါအရေးပြားလီးချင်းကိုမခံသောသူသည်တရား၌ပါသောပညာတို့ကိုစောင့်ရှောက်လျင်ထိုသူ၏အရေးပြားမလီးဘဲအဖြစ်ကိုအရေးပြားလီးခြင်းအဖြစ်ကဲ့သို့မရသည်မဟုတ်လောအရေးပြားလီးခြင်းကိုမခံသောသူသည်လည်းကိုယ်အလိုလျောက်ပညာတရားကိုကျင့်လျင်ကျမ်းစာနှင့်အရေးပြားလီးခြင်းရှိလျက်ပင်ပညာတရားကိုကျူးလွန်သောသူကိုတရားတွေ့၍အရှုံးခံစေမည်မဟုတ်လောအကြောင်းမူကားအပြင်အားဖြင့်သာယူဒလူဖြစ်သောသူသည်ယူဒလူမှန်မဟုတ်အပြင်အားဖြင့်သာကိုအသား၌အရေးပြားလီးချင်းသည်အရေးပြားလီးချင်းအမှန်မဟုတ်အတွင်းအားဖြင့်ယူဒလူဖြစ်သောသူသည်ယူဒလူမှန်၏အရေးပြားလီးချင်းလည်းကြမ်းဟောင်းတရားအားဖြင့်မဟုတ်ဘဲဝိညာဉ်တော်တရားအားဖြင့်စိတ်နှလုံးနှင့်ဆက်ဆိုင်၏ထို့သောအရေးပြားလီးချင်းကိုခံသောသူ၏အချီးအမွမ်းသည်လူအလိုနှင့်မဆိုင်ဖျားသခင်အလိုတော်နှင့်ဆိုင်သည်